ကရင်မျိုးရာစီယုံကအန်ယူလက်ခံစစ်ဖွဲ့တွေနဲ့မြန်မာစစ်သားချစီရေးတင်းမာနေတဲ့ကရင်ပြည်နယ်ဖားပွန်ခရိုင်မှာဒီနှစ်ကျင်းပမဲ့ကရင်တော်လှန်ရေးနေ့အခမ်းအနားကိုတပ်မတော်ကနေရာပြောင်းရွှေ့ကျင်းပဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖားပွန်ခရိုင်ကအန်ယူတပ်မှငန်းနေပြီးကွန်ပင်ဝကျေးရွာအုပ်စုသီလော်ပီတရွာမှာကျင်းပဖို့စီစဉ်ထားတဲ့80ကြိမ်မြောက်ကရင်တော်လှန်ရေးနေ့အခမ်းအနားကိုကျင်းပခွင့်မပြုပဲသမန်ကဌာနချုပ်ဒေဗူနီမှာကျင်းပဖို့အရှိတောင်တန်းစစ်ဌာနချုပ်ကနေ GNU ဖန်ဆက်ဆံရေးယုံကိုအကြောင်းကြားလိုက်တာပါ။ဒါပေမဲ့လည်းနေရာပြောင်းရွှေ့ခိုင်းတဲ့အကြောင်းရင်းကိုတော့မသိရဘူးလို့ GNU သွဲဘက်တွင်မှုနှင့်ဘဒူဆောလာထွန်းကပြောပါတယ်
။ကျန်ပါဌာနတော့အဲ့ဒါတော့သူတို့ကျွမ်းတော့သူတို့ဘက်ကဘလို့ကန့်တယ်လို့ဆိုတာအဲ့တော့အခုကတော့ကျွန်တော်ကျင်းပပြုလို့လည်းကတော့ကျင်းနေနဲ့လုံရဲနဲ့ပေါင်းများစွာကလည်းကျွန်တော်ရဲ့ဒီမိဒီမိညတွေကျင်းတော်လည်းမိတွေကျင်းရတာနေမိတွေကျန်ရဲ့သုတ်ထုတ်တဲ့နေကြတာမှာကျွန်တော်ကျင်းပခဲ့ကြတာပဲလေဒါကကျွန်တော်ခင်လာတော့အမြဲတမ်းကောခုနကကျွန်တော်ကျင်းပခဲ့တာဖြစ်တဲ့အတွက်ကျွန်တော်ကျင်းပပြုလို့တာတော့ဖြစ်တာပေါ့နော်ဒီပညာရှင်ကြီးကြီးတွေအလိုကတို့ကတော့ကန့်တာပဲဒီမိသားစုကနေကျင်းပကလည်းဒီလိုပဲသူတို့ပြောကြတာပဲဒါမှမဟုတ်ကျွန်တော်တို့ကကိုယ့်ရဲ့နေဒီသားမှာဖြစ်တဲ့အတွက်ပုံမှန်တော့ကျွန်တော်လုပ်ခဲ့ကြတာပေါ့
ကရင်တော်လိုင်းရင်းနဲ့အခမ်းအနားကျင်းပဖို့စီစဉ်နေတဲ့သီလော့ဒီသရွာမှာအခမ်းအနားတွေပြင်ဆင်နေစေဖြစ်တယ်လို့အချူအားကစားပြိုင်ပွဲတွေလည်းကျင်းပနေတာပါ။ဖာပုံမြို့နယ်ကရင်လူငယ်ဖွဲ့ဝင်စောအက်ဘတ်ချူကတော့ကရင်တော်လိုင်းရင်းနဲ့အခမ်းအနားကို KNU ကအစီအစဉ်တိုင်းကျင်းပမဲ့အလားအလာရှိတယ်လို့ပြောပါတယ်
။ဒါမှတမတော်ပဲကကျွန်တော်ဒါသူ့ရဲ့ဆုံးမကံခွင့်မို့ KNU ကသူ့ဖတ်သူဆုံးမကံခွင့်ရှိတဲ့အရာရှိတယ်တမင်တဲ့သူတို့အနာတရတဲ့ဘောလို့ပဲအဲ့လိုနောက်ဆက်တဲ့ဖြစ်စီချင်တဲ့တဘောမျိုးနဲ့သူတို့ကအဲ့လိုပဲသုံးကြတယ်ပေါ့မ။ KNU ရဲ့နေနဲ့ကတော့သူတို့လုံမဲ့နေရကတော့သူတို့ကလုံပါပဲ
။ကရင်တော်လိုင်းရင်းနဲ့ဟာ1949ခုနှစ်ဇန်နဝါရီလ31ရက်နေ့ကဖတ်စာပါလအစိုးရကနေကရင်မျိုးသားကာကွယ်စစ်ဆောင်ရေးတပ်ဖွဲ့ KNDO ကိုတရားမဝင်လက်နက်ကင်ဖွဲ့ဖြစ်ကြီးညာပြီးနောက်အစိုးရကိုလက်နက်ကင်စော်လှန်ခဲ့တဲ့နေ့ကိုဆွဲပြုတ်ပြီးသတ်မှတ်ခဲ့တာပါ။မြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့ KNU ကရင်မျိုးရာစစ်ရုံးလျောက်ခံတပ်မဟာ9ထင်းချုပ်ရဖာပွန်ဒေသနဲ့တပ်မဟာ3ထင်းချုပ်ရပဲခူးတိုင်းကြောက်ကြီးမြို့နယ်တွေမှာတော့မြန်မာစစ်သားနဲ့ပြီးခဲ့တဲ့နှစ်ကစလို့စစ်ရေးသိမ်းမှနေပါတယ်စစ်ရေးသိမ်းမှမှုတွေပေါ်ပေါက်နေတဲ့အပေါ်ညှိနှိုင်းဖြေရှင်းနိုင်ဖို့မြန်မာငြိမ်းချမ်းရေးကော်မတီနဲ့ညှိနှိုင်းနေတယ်လို့လည်း KNU တွက်ပတ်တွင်းမှုနဲ့ဘဒူဆောလာသွန်းကပြောပါတယ်
ဟုတ်ဒီမှာဖြည့်ပြည့်တဲ့အခြေအနေတွေကဒီနှစ်ဖက်ပြည်သူ့ဖိနေပြီးတော့ကျွန်တော်တို့ဖြည့်ချင်းသွားရမှာပဲလေ NDC နဲ့လည်းကျွန်တော်တို့ဖြည့်ချင်းနေဖို့တောင်းရမှုတွေကျွန်တော်တို့ပြုလုပ်နေတာပေါ့နော်။နောက်တပ်မတော်ဘက်ကလည်းကျွန်တော်တို့ဖြည့်နေဖို့ကျွန်တော်တို့ပြည်ပြည်ကမှုတွေရှိတာပေါ့နော်။ကျွန်တော်ဒီနိုင်ငံကြီးတွေတော့ပေါ့နော် NDC နဲ့လည်းကျွန်တော်ဒီမြန်မာပြည်ကရှင်ပြည်သူ့ဖိနေတော်ဖို့ရှိတာပေါ့နော်။
မြန်မာငြိမ်းချမ်းရေးကော်မရှင်အကြံပေးအရာရှိဦးလှမောင်ရွှေကလည်း KNU နဲ့ NRPC တို့ကြားတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတယ်လို့လည်းပြောပါတယ
် NRPC ဘက်ကဒီ KNU ပတ်ရှင်းနေဖို့အတွက်ကိုပထမဆုံးကဂျင်နီရီကဘာရက်ကလည်းရှိရကြတယ်ကကျွန်တော်ရှင်းလင်းဖို့ကြိုတင်မှုအသက်မြင့်ကတရားဝင်ဖိတ်စာပို့ခဲ့တယ်ဒါပေမဲ့အတက်ဖက်မှာလည်းဒီပြင်ဆင်မှုတွေလို့ဘာလို့ဖြစ်ပါလိမ့်မယ်ကျွန်တော်အဲ့ဒီပုံမှာတော့ရှင်းလင်းနေတယ်ခုတော့နောက်ပြင်းရှင်လေးဝဲကျွန်တော်တို့ပြန်ပြီးတော့ဒီလုံနိုင်ဖို့တော့အခုပြင်းနေမှုတွေတော့လုံနေတယ်ဒီရှင်လေးဝဲတွေအတွက်အခြေတည်ရှင်လေးရတယ်လုံနေတယ်အဲ့ဒါတွေကတော့ပြောဆိုနေရတယ်အဆင်ပြေတယ်လို့ပဲမှားတယ
်ကင်မြူရာစီယုံ KNU နဲ့မြန်မာစိုးရတို့ဟာ NCA ပြည်ရလက်မှတ်ရေးသူသားတာငါးနှစ်ကျော်ပြီဖြစ်ပေမဲ့နေမြေဒေသတတ်မှတ်ရေးတပ်ပိုင်းဆိုင်ရာနေရာချထားရေးနိုင်ငံရေးပိုင်းတွေမှာဆွေးနွေးနိုင်ခြင်းမရှိသေးပါဘူးKNU နဲ့တပ်မတော်တို့ကြားပြီးကြတဲ့နှစ်ကစစစ်ရေးသိမ်းမှမှုကြောင့်တိရခန့်ရွာသား4000ကျော်နေရဆွတ်ခွာတိမ်းရှောင်နေရပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်